2015ရွေးကောက်ပွဲအတွက်နိုင်ငံရေးပါတီတွေမဲဆဲစည်းရုံးလှုပ်ရှားမှုတွေလုပ်နေချိန်မှာပဲအတိုက်ခံပါတီ NLD ကိုကိုထိလက်ရောက်တိုက်ခိုက်မှုတွေလှုပ်လာတဲ့အပေါ်ဥပဒေကြောင်းအရဆောင်ရွက်နိုင်အောင်ကြိုးစားနေတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြောဆိုလိုက်ပါတယ်။ရွေးကောက်ပွဲဝင်မဲ့ကိုယ်စားလှယ်လောင်းတွေရဲ့မဲဆဲစည်းရုံးတွေလုပ်နေချိန်မှာအစိုးရတာဝန်ရှိသူတွေဘက်ကဒီထက်ပိုပြီးလုံခြုံရေးကို PPCC လုပ်ပေးတဲ့လို့အကြံပြုမှုတွေလည်းရှိပါတယ်။အသေးစိတ်ကိုတော့မဆုမောကတင်ပြပေးမှာပါရှင်
။ဟုတ်ကဲ့ပါ2015ရွေးကောက်ပွဲမစတင်ခင်ရက်ပေါင်း60အတွင်းစက်တင်ဘာလ10ရက်နေ့ကနေစလို့နိုင်ငံရေးပါတီတွေမဲဆွယ်စည်းရုံးမှုတွေကိုတနိုင်ငံလုံးအတိုင်းအတာနဲ့လှုပ်ရှားဆောင်ရွက်နေကြခြင်းဖြစ်ပါတယ်။ဒီအချိန်မှာပဲအတိုက်ခံပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပါတီအောင်နိုင်ရေးမဲဆွယ်စည်းရုံးလှုပ်ရှားမှုခီးစဉ်တချို့မှာနှုတ်ဆက်တိုက်ခိုက်မှုတွေနဲ့ကြုံနေရပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုကော်မတီဝင်ဦးညံဝင်းကဒီလိုမျိုးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့မဲဆွယ်စည်းရုံးရေးလုပ်ငန်းတွေကိုနှောက်ယှက်တိုက်ခိုက်နေတာတွေကိုသက်ဆိုင်ရာတာဝန်ရှိတဲ့သူတွေကိုအကြောင်းကြားပြီးတော့ဥပဒေကြောင်းအရာဆောင်ရွက်နိုင်ဖို့စူးစမ်းနေပါတယ်လို့ VOE ကိုပြောပါတယ်
။အင်္ဂလိပ်ကတော့အဲ့ဒီကိစ္စတွေကိုသိအောင်စူးစမ်းနေတယ်။သိပြီးရင်ဥပဒေနဲ့အညီဖြစ်ဖို့စူးစမ်းမယ်။ဥပဒေနဲ့အညီဖြစ်ဖို့တာဝန်ရှိတဲ့ဌာနတွေပေါ့။ UEC ဖြစ်ရင်ဖြစ်မယ်၊အစိုးရဖြစ်ရင်ဖြစ်မယ်၊ရဲဖြစ်ရင်ဖြစ်မယ်။အင်္ဂလိပ်တို့ဥပဒေနဲ့အညီဆောင်ရွက်ဖို့တိုက်တွန်းမယ်။အဲ့ဒါအတွက်အင်္ဂလိပ်တို့အချက်လက်တွေစုပေါင်းကျွန်တော်ပြောနိုင်တာကလုံခြုံရေးနဲ့ပတ်သက်ပြီးတော့အများပြည်သူစိုးရိမ်သလိုကျွန်တော်တို့ကလည်းအထူးစိုးရိမ်ပါတယ်။တောက်လျှောက်ကျွန်တော်တို့ message ပေးနေပါတယ်။တောက်ဆရာမလိုဘူး။မှန်တဲ့အခါနဲ့အတိုင်းလုပ်ပါ။နောက်ပြီးတော့တိုင်းပြည်ရဲ့တိုးတက်ရေးကိုပုဂ္ဂိုလ်တူညီမောင်မှာမတီးမဲနဲ့အလုံးနဲ့ဆိုင်နဲ့ပါတီအောင်ပွဲအတွက်ရည်ညွှန်းပါဒါကျွန်တော်တို့တောက်လျှောက်ပြောနေပါတယ်။
NLD ရဲ့မဲဆွယ်စည်းရုံးလှုပ်ရှားမှုတွေမှာဖြစ်ပျက်ခဲ့တဲ့နှောက်ယှက်တိုက်ခိုက်မှုတွေကတော့မန္တလေးတိုင်းမလှိုင်မြို့နယ်အတွင်းမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုစလဲလောင်းမဲဆွယ်စည်းရုံးရေးဆင်းတဲ့အချိန်ခဲနဲ့ပြစ်ပေါက်တာနောက်ဂွေးကုန်းကြေးရွာမှာမဲဆွယ်စည်းရုံးရေးကားကိုခဲနဲ့ပြစ်လို့ဗနိုင်းပိုစတာတွေဆုပ်ပြဲသွားခဲ့တာကံတစ်ကြေးရွာဘက်မှာလည်းခဲနဲ့ပြစ်ပေါက်တိုက်ခိုက်တာတွေကြုံနေရတာဖြစ်ပါတယ်။စကိုင်းတိုင်းဆလင်းကြီးမြို့နယ်ထဲမှာလည်းမဲဆွယ်စည်းရုံးနေချိန်မှာပြည်ခိုင်ပြိုးပါတီဝစ်ဆုံဝစ်စင်ထားသူတို့ကဆင်မြင့်မော်ကိုတက်လာပြီးနှောက်ယှက်ပြောဆိုတာတွေရှုံခဲ့တယ်လို့ခင်ဦးမြို့နယ်ထဲမှာလည်းမဲဆွယ်စည်းရုံးရေးကားကိုပိတ်ရက်ပြီးတော့မဖွဲမရပြုတ်လုပြတာတွေရှိခဲ့ပါတယ်။မြောင်းမြမြို့နယ်ထဲမှာတော့တစ်ဆိန်ကုန်းကြေးရွာမှာမဲဆွယ်စည်းရုံးရေးဆင်းလာတဲ့ NLD အမတ်လောင်းကိုမြောင်းမြမြို့ကိုပြန်ပို့ပြီးတော့သူ့ရဲ့အပြန်လမ်းမှာရွာခံပါတီလူငယ်ကိုရိုက်နှက်ပြီးတော့တောက်တံမှာသွားပစ်ခဲ့တဲ့အထိကိုထိလက်ရောက်တိုက်ခိုက်တာမျိုးတွေဖြစ်လာနေပါတယ်။အတိုက်ခိုက်ခံရသူတွေဘက်ကတော့သက်ဆိုင်ရာမြို့နယ်တွေကရဲစခန်းတွေမှာထိရောက်စွာစုံစမ်းစစ်ဆေးအရေးယူပေးဖို့အမှုဖွင့်တိုင်ကြားထားတာဖြစ်ပါတယ်။အခုလိုမျိုးနိုင်ငံတွင်းနိုင်ငံရေးပါတီတွေဘက်ကလွတ်တော်ကိုယ်စားလှယ်လောင်းနေရဲ့မဲဆွယ်စည်းရုံးရေးခီးစဉ်တွေအတွင်မှာကိုထိလက်ရောက်နှောက်ယှက်ဟန်တားနေတာမျိုးတွေကိုသက်ဆိုင်ရာအစိုးရတာဝန်ရှိတဲ့သူတွေဘက်ကလုံခြုံရေးကိုထိထိရောက်ရောက်တာဝန်ယူပေးသင့်ပါတယ်လို့ရွေးကောက်ပွဲစောင့်ကြည့်လေ့လာသူဦးစီသူအောင်မြင့်ကအကြံပြုပါတယ်
။အခုကိစ္စမှာကတော့အပေသူလုတ်တယ်ပေဝါလုတ်တယ်တိတိကျကျဆွဆွဲလို့မရပါပဲ။ပြည်ကြတာတော့ဒီ NLD ကိုဆန့်ကျင်တဲ့ချက်အမှောက်ပေါ့နော်။အလှုပ်ရှားမှုဖြစ်တယ်။ဘယ်လိုပဲဖြစ်ဖြစ်ဒီလိုဟာတွေကရှေ့မှာဖြစ်ထားမှုတဲ့သာရကတွေရှိတဲ့ခါကျတော့ဟိုမပြေလို့ကံရရှိပေါ့နော်။ပြည်သူလူထုကအစိုးရကိုဆွဆွဲတာတွေအဲတစ်ဖက်ကပြည်ခံပြိုးကိုဆွဆွဲတာတွေဆန့်ကျင်ပဲပေါ့နော်။အဲ့ဒါကိုဖြစ်ကောင်းဖြစ်လာနိုင်တယ်။အဲ့လိုမဖြစ်အောင်ဆိုရင်ဒီအစိုးရဘက်ကဒီအာဏာပိုင်တွေဘက်ကဒီတက်ကိုသူတို့ရဲ့လုံခြုံရေးကိုပေါ့နော်။ပို့ပြီးတော့ဖြစ်ဖြစ်စီစီလုပ်ပေးပြင်တယ်လို့တော့ထင်တယ်လေ။အဲခုနကတော့ပြောလို့ပေါ့လူတစုလူစုလူဝေးတွေကသူ့ဖာသာနဲ့သူပေါ့နော်အစီအစဉ်မကျဘဲနဲ့လုံနေကြသလားသို့မဟုတ်အစီအစဉ်တကျနဲ့ဒီနားမှာနည်းနည်းလုံမယ်ဟိုနားမှာနည်းနည်းလုံမယ်ဤသာဆိုအကြီးကြီးလုံပြီးတော့မှရေကောက်ပွဲကိုဖြစ်လို့ဖြစ်စီလုံမှာလားဆိုတာကတော့ဟိုတစ်ဖက်ကလူတွေကလုံတယ်ဆိုတော့မမှန်းဆနိုင်ဘူးပေါ့
ဟုတ်ကဲ့
သူ့ရင်ကြီးကကောင်းတယ်ဆိုတာကတော့ဟိုနေရာတိုင်းမှာတွေ့နေရတော့အမှန်ပဲလေ
ပြီးခဲ့တဲ့ရက်ပိုင်းကပဲတိုင်းရင်းသားဒေသကချင်အထူးဒေသတစ်ဘက်မှာလည်း NLD ပါတီတခုကိုပဲမဲဆွယ်စည်းရုံးခွင့်မပြုဘဲတားမြစ်မှုတွေရှိတယ်လို့ NLD ပါတီကိုမဲမပေးဖို့အရေးဘာသာရေးအသွင်ဆောင်စာရွက်စာတမ်းတွေလိုက်လံဝေငှပြီးလှုံ့ဆော်မှုတွေလည်းရှိနေတာပါ။နိုင်ငံရေးပါတီစုံကပါတီတွေမဲဆွယ်စည်းရုံးရေးခီးစဉ်တွေလှုပ်ရှားနေကြတဲ့အထက်လာမယ့်2015အထွေထွေရွေးကောက်ပွဲမှာလွတ်တော်ကိုယ်စားလှယ်လောင်းအရေးအတွက် 1,100 ကျော်နဲ့အများဆုံးဝင်ရောက်ရှင်ပြိုင်မယ်။အတိုက်ခံပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့မဲဆွယ်စည်းရုံးရေးခီးစဉ်တွေမှာပဲအခုလိုမျိုးနှောက်ယှက်ဟန်တားမှုတွေကြုံနေရတာဖြစ်လို့ရည်ရွယ်ချက်ရှိရှိနဲ့လူတစုတစ်ဖွဲ့နဲ့တစ်ဖွဲ့အကြားစုပူလှုပ်ရှားမှုဖြစ်အောင်လှုံ့ဆော်နေတဲ့သဘောဖြစ်နေမလားလို့သုံးသပ်မှုတွေလည်းရှိနေပါတယ်ရှင်။